ICJ မှာမြန်မာကိုတရားစွဲထားတဲ့ဂမ်ဘီယာနိုင်ငံဘက်ကရှေ့နေတဲ့ဘက်ကတော့မြန်မာစစ်တပ်ရဲ့လုပ်ရဟာလူမျိုးတုံးသက်ဖြတ်တဲ့အနေအထားအထိဆိုးဝါးခဲ့ကြောင်းရှောက်လဲခဲ့ကြသလိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒုက္ခသည်တွေအလုံးအရင်ထွက်ပြေးရတဲ့အထိဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေဆက်ရှိနေတဲ့အပေါ်မှာလည်းဒေါ်အောင်ဆန်းစုကြည်လည်းတစိမ့်တစ်ပိုင်းတာဝန်ရှိတယ်ဆိုပြီးဝေဖန်သူအများပြားလည်းရှိနေပါတယ်။ Henry Richwell သတင်းပေးပို့ထားတာမခင်ဖြူထွေးပြောပြပေးပါရှင်။
ရွှေကြရီပေါ်လူမျိုးတုံးတက်ဖြတ်ရရောက်တဲ့အထိအခြေအနေတွေရှိခဲ့တယ်လို့ဆွဆွဲပြီးဂမ်ဘီယာနိုင်ငံကဆွဆွဲထားတဲ့အမှုကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးနယ်သာလန်နိုင်ငံ The Hague မြို့က ICJ နိုင်ငံတကာတရားရုံးမှာဒီသတင်းပတ်ထဲမှာပဲခြေပါခဲ့တာပါမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေဟာရခိုင်ပြည်နယ်အတွင်းအကြမ်းဖက်လှုပ်ရှားမှုတွေကိုတုံ့ပြန်ဆောင်ရွက်ခဲ့ရတာဖြစ်ပြီးဂမ်ဘီယာဘက်ကဆွဆွဲတာတွေမမှန်ကန်တာကြောင့်ဒီအမှုကိုတရားရုံးတော်ကပယ်ဖြတ်ပေးဖို့ဒေါအောင်ဆန်းစုကြည်ကတောင်းဆိုခဲ့ပါတယ
် Myanmar requests a court.to remove the case from its list.
ဒီအမှုကိုရုံးတော်ကကြားနာမဲ့အမှုစင်းတဲ့ကနေပယ်ဖျက်ပေးဖို့မြန်မာနိုင်ငံအနေနဲ့တောင်းဆိုပါရစေ။အခြေမခံသေးတဲ့ယုံကြည်မှုပြန်လည်တည်ဆောက်နိုင်ဖို့စတင်ဆောင်ရွက်နေချိန်မှာလူမှုအတိုင်းဝိုင်းတွေကြားတန်တရားတွေမယုံကြည်မှုတွေမလိုလားမှုတွေဖြစ်ပေါ်စေမဲ့လုပ်ရက်တွေဟာပြန်လည်တင့်မြတ်ရေးကိုထိခိုက်စေနိုင်ပါတယ်။
ICJ တရားရုံးမှာဒေါအောင်ဆန်းစုကြည်ခုခံခြေပါတဲ့အချက်တွေကိုအနောက်နိုင်ငံတွေမှာရှိနေကြတဲ့ရွန်ဂျာရင်းနဲ့လူခွေရေးလှုပ်ရှားသူတွေကတော့စိတ်ပြက်လက်ပြက်ဖြစ်နေကြပါ
တယ
်လူမျိုးရုံးတပ်ဖြတ်မှုမရှိဘူးလို့သူနဲ့သူ့အဖွဲ့ကခြေပသွားတာပါလိမ်မိုင်းဆန်ရအကြမ်းဖက်ခံရမှုတွေမတရားပြုကျင့်ခံရတာတွေအုပ်စုလိုက်မတရားကျင့်တဲ့အခြေအနေတွေကိုထည့်ပြောမသွားပါဘူးစိတ်အနှောက်အယှက်ဖြစ်စရာကောင်းပါတယ်
ရွန်ဂျာရေးလှုပ်ရှားသူယက်စမင်ဦးလာပြောထားတာပါမြန်မာနိုင်ငံမှာဆီယာနာရှင်စနစ်ကိုတွန်းလှန်ရင်း2010ခုနှစ်အထိနေအိမ်ကျဲချုပ်မှာဆယ်စုနှစ်နှစ်စုလောက်နေခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ဟာတချိန်ကလူခွေရင်းနဲ့ပတ်သက်လာရင်ကမ္ဘာပြားရုပ်တစ်ခုအဖြစ်အမြင်ခံခဲ့ရပေမဲ့လို့2016ခုနှစ်အရက်သားအစိုးရခေါင်းဆောင်ဖြစ်လာပြီးနောက်ပိုင်းမှာတော့ဝေဖန်မှုတွေကြုံလာရတာပါတချိန်ကသူ့ကိုထောက်ခံအားပေးခဲ့သူတွေကိုယ်တိုင်အခုချိန်မှာသူ့ကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာပါဒေါအောင်ဆန်းစုကြည်ဟာရွန်ဂျာရီအပေါ်အကြမ်းဖက်မှုတွေရပ်တန့်အောင်မလုပ်နိုင်ခဲ့ဘူးလို့ဗြိတိန်နိုင်ငံအခြေစိုက်မြမရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ကမတ်ဖာမနာကပြောပါတယ
် She was one person who could have brought people together. She had a
သူကပြည်သူတွေကိုစုစည်းထားနိုင်တဲ့ပုံကပါနိုင်ငံတွေကလူမျိုးဘာသာမတူသူအားလုံးရဲ့အလေးထားအားထားခံရတဲ့သူပါဒီလိုအလေးထားသူတွေကိုစုစည်းမဲ့အစားအခုသူကစန့်ကျင်ဘက်တွေလုပ်နေပါတယ်ဆိုတော့ဗုဒ္ဓဘာသာခြေခံတဲ့အမျိုးသားရေးခန်းစားချက်တွေရွန်ဂျာတွေကိုမလိုလားတဲ့အမြင်တွေရှိနေတဲ့သဘောမျိုးတက်ရောက်နေပါတယ်ဒီလူတွေပေါ်ခွဲခြားဆက်ဆံတဲ့မူဝါဒတွေကိုသူကိုယ်တိုင်ကကျင့်သုံးနေတာပ
ါဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့တိုင်းနဲ့ချီလူလူတွေရဲ့ထောက်ခံမှုကိုရထားတဲ့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ရဲ့လွှမ်းမိုးချုပ်ကံမှုတွေရှိနေစေဖြစ်တဲ့တိုင်းရင်းသားလူမျိုးပေါင်းစုံနေထိုင်ရာတိုင်းပြည်မှာအကောင်းဆုံးအုပ်ချုပ်နိုင်ဖို့အတွက်ကြိုးစားနေတာဖြစ်တယ်လို့သူ့ကိုထောက်ခံသူတွေကပြောဆိုကြပါတယ်။တိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့လူခွေချိုးဖောက်မှုမျိုးစုံကိုနှစ်ပေါင်းများစွာကြုံနေရတဲ့တိုင်းရင်းသားတွေအထက်ကတော့အခု ICJ နိုင်ငံကတရားရုံးမှာဒေါအောင်ဆန်းစုကြည်ကစစ်တပ်ကိုကာကွယ်ပြောဆိုသွားတာကြောင့်သူ့ဘော်တိုင်းရင်းသားတွေရဲ့ယုံကြည်မှုကျဆင်းသွားစေတယ်လို့မတ်ဖာမနာကပြောပါတယ်။တချိန်တည်းမှာပဲရွန်ဂျာရီပေါ်ဖိနှိပ်မှုတွေဟာလည်းဆက်ပြီးတော့ရှိနေတဲ့အကြောင်းလူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါ။ဒီလိုပြောနိုင်တဲ့တက်တဲ့အထောက်အထားတွေရှိတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortified Rights ကဂျွန်ခွင်းလီကပြောပါတယ်
။ Rohingya are not granted freedom of movement.we've documented recently forced labor of Rohingya.
Rohingya တွေကိုလွတ်လပ်စွာလှုပ်ရှားသွားလာခွင့်မပေးထားပါဘူး။နိုင်ငံသားပြည်ခွင့်ကန့်သက်တာနဲ့ Rohingya တွေကိုအတင်းအဓမ္မလိုအပ်ခိုင်းစေတာတွေဆက်ရှိနေတဲ့အထောက်အထားတွေကိုတိတ်မကြခင်ကပဲကျွန်တော်တို့စုဆောင်ရရှိထားပါတယ်။ဒါကြောင့်ရခိုင်ပြည်နယ်တွင် Rohingya တွေပေါ်ကြမ်းဖက်မှုတွေနဲ့ဖမ်းဆီးနှိပ်စက်မှုတွေဆက်ဖြစ်နေတာကိုအဆုံးသတ်ဖို့အတွက် ICJ နိုင်ငံကတရားရုံးနေနဲ့ကြားပြတ်ရည်ယူဆောင်ချက်ချမှတ်တင်တယ်လို့ယုံကြည်ပါတယ်။
လူခွင့်ရေးလှုပ်ရှားသူအတော်များများကတော့ရွန်ဂျာရင်းနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်အနေနဲ့ထိထိရောက်ရောက်ဟန်တာကင်တွယ်နိုင်ခဲ့ခြင်းမရှိဘူးဆိုပြီးဝေဖန်နေကြတာပါရွန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲပြောဆိုနေသလောက်လူမျိုးတုံးတက်ဖြတ်ရာရောက်တဲ့ဆိုတဲ့အထိချိုးဖောက်လှုပ်ဆောင်တာတွေမရှိတဲ့အကြောင်းအခုနောက်ဆုံး ICJ တရားရုံးမှာလည်းအလားတူခြေပါခဲ့တာဖြစ်ပါတယ်ရှင်